ီတော်သူအစိုးရဝန်ထမ်းဆွဲချနိုင်ရေးပိုးပြီးပြင်းပြင်းထန်ထန်နဲ့တုံ့ပြန်လှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစိုးရဌာနစွမ်းဆောင်ရည်စစ်စစ်ကဲ့ပြည့်တာဝန်ပေးထားတဲ့ဂရေးကျဲတထီးအီလွန်မတ်စ်ကိုစနေနေ့ကတိုက်တွန်းလိုက်ပါတယ်။အီလွန်ကသူ့အလို့ကိုကောင်းကောင်းလုပ်နေပါတယ်။ဒါပေမဲ့သူ့ကိုဒီတဲ့ပိုးပြီးပြင်းပြင်းထန်ထန်လှုပ်တာမြင်ကြပါလေလို့ထရန့်ကသူ့ရဲ့ Truth Social Media လူမှုကွန်ရက်မှာအင်္ဂလိပ်စလုံးပေါင်းအကြီးအကျယ်နဲ့ရေးပြီးတင်ခဲ့ပါတယ်။တိုင်းပြည်ကိုကယ်တင်ဖို့အဆုံးမအရင်ကနဲ့ပိုပြီးကြီးကျယ်မြင့်မြတ်စေဖို့လုပ်ရမယ်ဆိုတာမမေ့ပါနဲ့လို့ဆိုပါရစေ။သမ္မတ Trump အမိန့်နဲ့ဖွဲ့စည်းထားတဲ့ DOGE လို့အခုအတူောက်ခေါ်တဲ့အစိုးရစွမ်းဆောင်ရည်ထိရောက်မှုရှိရေးဌာနဟာ Federal ပြည်ထောင်စုအစိုးရဌာနတွေကိုစစ်ဆေးပြီးဝန်ထမ်းတွေကိုထုတ်ပယ်နေတာတောင်းတဲ့ချီရှိနေပြီးအဲ့ဒီထက်မှာသိပ္ပံပညာရှင်တွေကလည်းတတော်ဝန်ထမ်းတွေထိပါဝင်တာအများစုကတော့အစမ်းကတ်ကာလအတွင်းအကျုံးဝင်သူတွေဖြစ်ပါတယ်။သမ္မတ Trump ကနည်းပညာဆိုးလုပ်ငန်းရှင်နဲ့လက်ရှိကမ္ဘာချမ်းသာဆုံးတထင်းဖြစ်တဲ့ Elon Musk ကိုပြည်သူအသုံးစိတ်ရှော့ချရေးအလေလွတ်နေပါရေးနဲ့အကျင့်ပြတ်ချက်ချမှုတွေစစ်စစ်ဖို့တာဝန်ပေးထားတာပါ Elon Musk ဟာ Trump ရွေးကောက်ပွဲကာလတုန်းကလည်းအများဆုံးထောက်ခံပံ့ပိုးပေးခဲ့တဲ့လူရှင်နဲ့ဖြစ်ပါတယ်ခင်ဗျာ